Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ် August လ30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ25 32 51နဲ့ line meter 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမဲမှာကိုသားညိဦးနဲ့ဒီနေ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးမှာပါHurricane မုန်တိုင်း Dorian ဟာအလွန်ကြီးမားတဲ့မုန်တိုင်းကြီးဖြစ်လာနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ American သမ္မတ Donald Trump အနေနဲ့လည်းဒီ Hurricane မုန်တိုင်းကြီးကြောင့်သူ့ရဲ့ပိုလန်ခီးစဉ်ကိုရုတ်တရက်ဖျက်သိမ်းလိုက်ရပါတယ်။ American အနေနဲ့အာကာသမှာစိုးမှုဖို့အာကာသစစ်ဌာနချုပ်ကိုဖွင့်လှစ်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားထူးခြားတဲ့သတင်းတွေကိုပြောပြပေးမှာပါကိုရနိုင်ရေ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်အထက်မှာတော့သမ္မတ Trump နဲ့တွေ့ဆုံချိန်မှာကချင်လူလူတွေနဲ့ကချင်ဘာခရီးယန်ဘာသာဝင်လူအခွင့်အရေးချုပ်ဖောက်ခံရတာနဲ့ပတ်သက်ပြီးတော့ပြင်ပြခဲ့တာကြောင့်တမ်ဘော်ဘက်ကတရားစွဲခံထားတာနဲ့ပတ်သက်ပြီ
းကျွန်တော်ကဒီမျက်နှာစီကနေဒီဟိုဆန့်ကျင်မဲ့ဒီဘောမျိုးနဲ့ပြောချင်မှုပဲမဲ့ဒီဆော့ဘူကွန်စထရက်တစ်ဆိုင်နဲ့ကျွန်တော်အပြုတ်ဘောပုံစံမျိုးနဲ့ပြောလာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တာဝန်ခံပါတယ်ဒါကိုတာဝန်ယူရပါတယ်
ချင်းချင်းခရီးယံအဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆွန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနောက်ဆင်ရမှာဖြစ်ပါတယ်ဒါပြင်ထိုင်းနိုင်ငံမှာတရုတ်လုံငန်းရှင်တူတပ်ဖြတ်ခံမှုနဲ့ဆက်လင်းပြီးတော့ဒီမြန်မာလူသမားတချို့ဖန်ခံလာတဲ့အကြောင်းတခါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကအမေရိကန်ကလယ်သမားတွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာအပါအဝင်ဇင်ဘာဝေနိုင်ငံကစီးပွားရေးကကလေးငယ်တွေအပေါ်မှာရောဘယ်လိုရိုက်ခတ်မှုတွေဖြစ်နေသလဲစတာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီကြောင်းနေတိုင်းကမှာနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညိုတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
Hurricane Montan Dorian ဟာဒီနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မုန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့ American မြို့သား Hurricane Center ကဒီနေ့ထုတ်ပြန်လိုက်ပါတယ် Dorian Hurricane Montan ဟာ Bahamas နိုင်ငံအနောက်မြောက်ပိုင်းကိုဖြတ်နေပြီးဖလိုရီဒါကျွန်းဆွယ်ကိုဒီစနေတနင်္ဂနွေတဲချိကက်လာချိန်မှာလဲအလွန်အလွန်အန္တရာယ်ပြင်းထန်တဲ့အဆင့်မှာဆက်ရှိဖို့များတယ်လို့ဒီ Hurricane Center ကထုတ်ပြန်လိုက်တာပါ Bahamas အစိုးရအနေနဲ့ဒီ Hurricane စောင့်ကြည့်ရေးအတွက်ထုတ်ပြန်ထားသလိုဖလိုရီဒါပြည်နယ်ဥချုပ်ရေးမှူး Ron DeSantis ကလည်းပြည်နယ်တစ်ခုလုံးမှာရေးပေါ်ခြေနေကြေညာထားပြီးဖြစ်ပါတယ် Dorian Hurricane Montan မိုးရွာသွန်းမှုကြောင့်အသက်အန္တရာယ်ကြီးတဲ့ရုတ်တရက်ရေလွှမ်းမှုတွေဖြစ်လာနိုင်တယ်လို့လဲဒီ Hurricane Center ကသတိပေးထားပါတယ်လက်ရှိမှာဒီ Hurricane Montan ဟာအမြင့်ဆုံးလေတိုက်နှုန်းတနားီ102မိုင်ကျော်နဲ့ရွေ့ရှားနေပြီးတနင်္လာနေ့စောစောမှာ Florida အရှေ့တောင်ဘက်ကိုပြင်းအားဆင့်လေမုန်တိုင်းကြီးအဖြစ်လေတိုက်နှုန်းတနားီကိုအနည်းဆုံးမိုင်ပေါင်း130နှုန်းနီးပါးနဲ့ဝန်တိုက်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီပြင်းအားဆင့်လေ Hurricane Montan အနေနဲ့အပြည့်အစုံအကြီးအကျယ်ဖြစ်စေနိုင်ပြီးအိမ်တွေဈေးဆိုင်တွေကိုဖျက်ဆီးကလမ်းတွေပါပြတ်ထွက်ပြီးသစ်ပင်တွေပြိုလဲမီးတွေပြတ်တောက်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကဆိုနေပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်ဖြစ်တဲ့ပိုလန်မှာကျင်းပမဲ့ခန်းနာတွေကိုတွားတက်ရောက်မဲ့စီစဉ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ဖျက်လိုက်ပါတယ်။ Caribbean ဒေသကနေပြီးတော့ Florida ပြည်နယ်ဘက်ကိုဥတီလာနေတဲ့ Dorian Hurricane မုန်တိုင်းအရေးအယုံဆိုင်နိုင်ဖို့အတွက်ဝါဆောမြို့မှာကျင်းပမဲ့ခန်းနာတွေကိုသူ့ရဲ့စာဒုတိယသမ္မတ Mike Pence ကိုလွှတ်မယ်လို့သမ္မတထရန့်ကပြောပါတယ်။မုန်တိုင်းဟာသစ်ကိုကြီးမားမဲ့ပုံရှိနေရမို့လို့သူ့အနေနဲ့တိုင်းပြည်မှာရှိနေဖို့သစ်ကိုရေးကြည့်တယ်လို့လည်းဆိုပါတယ်။American Virgin ကျွန်းစုတွေကိုလွန်ခဲ့တဲ့နှစ်ရက်ကဝင်တိုက်ခဲ့တဲ့ Dorian မုန်တိုင်းဟာ Florida အရှေ့ဘက်ကန်ယူဒန်ဘက်ကိုပြင်းအားအဆင့်၄နဲ့တင်းလာနေညမှာဝင်တိုက်မယ်ဆိုပြီးတော့ခန့်မှန်းထားပါတယ်။အဲ့ဒီရက်ဟာသမ္မတ Trump ပိုလန်ကနေပြီးတော့ပြန်လာဖို့စီစဉ်ထားတဲ့ရက်ဖြစ်ပါတယ်။ Hurricane မုန်တိုင်းလမ်းကြောင်းပေါ်ကလူလူဘေးကင်းလုံခြုံရေးဟာသူ့ရဲ့အကြီးမားဆုံးဦးစားပေးကိစ္စဖြစ်ပြီးတော့တိတ်မကြခင်ကာလမှာပိုလန်ကိုလာဖို့အစီအစဉ်ပြန်လုပ်ပါမယ်လို့ပိုလန်သမ္မတ Andrzej Duda ကိုဖုန်းဆက်ပြီးတော့သူပြောတဲ့အကြောင်းသမ္မတ Trump ကပြန်ပြောပါတယ်။သမ္မတ Trump ရဲ့ပိုလန်ခီးစင်သာဖြစ်ခဲ့မယ်ဆိုရင်တော့အမေရိကန်နဲ့ပိုလန်ကြားစီးပူးပေါင်းဆွေးနွေးမှုပိုပြီးတော့တိုးမြင့်လာတာကိုအထူးပေါ်လင်ထင်ရှားစေမှာလည်းဖြစ်ပါတယ်ခင်ဗျာ
။အာကာသမှာအမေရိကန်စစ်တပ်ရဲ့အဆုံးစွန်စိုးမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုတ်ကဲမှုစစ်ဌာနချုပ်ကိုမနေ့ကြက်တာပရီကဖွင့်လှစ်လိုက်ပါတယ်။သမ္မတအင်ဂျီရောနှင်းစီဥယျာဉ်ထဲမှာလုပ်တဲ့စစ်ဌာနချုပ်သစ်စတင်ထူထောင်တဲ့အခါနာမှာသမ္မတ Donald Trump ကဒီနေ့ဟာအမေရိကန်နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးအရေးပါမှုကိုအတိအမှတ်ပြုလိုက်တဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်တွေဟာအာကာသမှာအမေရိကန်ဂျိုးစီးပွားတွေကိုအကာအကွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့စစ်ဘက်ကမျှော်လင့်ထားပါတယ်။ရုရှားနဲ့တရုတ်တို့ကပြင်းထန်ပိုပြီးလှုပ်ဆောင်လာနေတာနဲ့မျှအမေရိကန်ကာကွယ်ရေးအာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့ဤပညာပိုင်းတိုးတက်လာစေဖို့ရည်ရွယ်ပြီးဒီအာကာသကုကဲမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်လိုက်တာပါ။ ကျွန်တော်တို့ရဲ့ပြိုင်ဘက်တွေဟာကမ္ဘာပတ်လမ်းကြောင်းမှာဤပညာအသစ်တွေနဲ့လက်နဲ့တက်ဆင်နေကြမြေပြင်စစ်ဆင်ရေးတွေအတွက်ရောနိုင်ငံအတွင်းကျွန်တော်တို့ရဲ့လူနေထိုင်မှုဘဝအတွက်ပါအထူးရေးပါတဲ့အမေရိကန်ဂျိုတုတွေကိုပြစ်မှတ်ထားလာနေကြတယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။တကယ်တော့အာကာသထဲမှာကာကွယ်စွမ်းရည်တိုးမြင့်မှုလိုတယ်ဆိုတာအမေရိကန်ကာကွယ်ဝင်ကြီးအဆက်ဆက်ကအထူးထောက်ပြပြောဆိုလာတာကြားပါပြီ။ဒါပေမဲ့အမေရိကန်ဘက်ကနေအာကာသထဲမှာပြိုင်ဘက်ရုရှားတုတ်ထက်သာအောင်နောက်ဆုံးကြိုးပမ်းနေတာဖြစ်ပါတယ်ခင်ဗျ။
ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးဟာကြုံခဲ့ဘူးသမျှမှာအကောင်းဆုံးအခြေအနေကိုရောက်နေတယ်လို့ထိုင်ဝမ်နိုင်ငံရေးဝန်ကြီးကထုတ်ဖော်ပြောလိုက်ပါတယ်။ထိုင်ဝမ်နိုင်ငံရေးဝန်ကြီးဂျိုးဆက်ဝူးကအမေရိကန်နဲ့တရားဝင်ဆက်ဆံရေးမရှိထားပေမဲ့အမေရိကန်အနေနဲ့နိုင်ငံတကာရေးတွေမှာထိုင်ဝမ်စိုးရရဲ့အခန်းကဏ္ဍကိုတံပိုးထားအသိအမှတ်ပြုထားတယ်လို့ဒီနေ့မှပြောဆိုသွားတာပါ။ထိုင်ဝမ်နိုင်ငံရေးဝန်ကြီးဝူးကအမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးဟာလုံမဲ့ကောင်းမွန်နေတယ်လို့အများစုကကဲဖြတ်ထားတာကိုသူသဘောတူရဲ့အကြောင်းနဲ့အရင်ကြုံခဲ့ဘူးသမျှအခြေအနေတက်ကိုကောင်းနေတဲ့သဘောမှရှိတယ်လို့ VOA နဲ့အင်တာဗျူးတစ်ခုမှပြောဆိုပါတယ်။အခုလိုပြောရမှာနိုင်ငံရေးဝန်ကြီးဟူကမကြာခင်တုန်းကအမေရိကန်လက်နက်ဒေါ်လာ12တန်းဖို့အထိတိုးပြီးတော့အမေရိကန်ကထိုင်ဝမ်ကိုရောင်းပေးခဲ့တာအရင်ထက်ပိုပြီးတော့အဆင့်ပြင်းတဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်တာထိုင်ဝမ်သမ္မတကိုဇွန်လလတုန်းကအမေရိကန်ကိုဖိတ်ခေါ်ခဲ့တာတွေကိုပြန်ပြီးထောက်ပြခဲ့ပါတယ်တကယ်တော့အနာမကတ်နေတဲ့တရုတ်နိုင်ငံရဲ့စီးရီးချင်းကြောက်မှုတွေတောက်လျှောက်ခံနေရတဲ့ထိုင်ဝမ်အနေနဲ့အမေရိကန်နဲ့နီးကပ်တဲ့ဆက်ဆံရေးကြောင့်အခုလိုမျိုးစီးရီးတန်တမာရေးထောက်ပံ့တွေရရှိနေတယ်လို့သုံးသပ်မှုတွေကလည်းရှိပါတယ်ကျောင်းရင်သူတွေကလည်းအခုလိုမျိုးအထောက်ပံ့မျိုးကိုထိုင်ဝမ်နေနဲ့အခြားနိုင်ငံအများစုကနေရဖို့ခက်ခဲတယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံတွေအနေနဲ့ထိုင်ဝမ်စားတရုတ်အစိုးရကိုအသိမှတ်ပြုနေရတာကြောင့်ပါလို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ကတရားဝင်ဆက်ဆံရေးကိုတော့ထိုင်ဝမ်စားတရုတ်အစိုးရနဲ့ထားရှိပေမဲ့လက်တွေ့ကုံတွေအပိုင်းမှာတရုတ်နဲ့ပြည်ပခဖြစ်နေပြီးတော့တရုတ်နိုင်ငံရဲ့ပင်လယ်ရေကြောင်းချက်ထွင်မှုတွေကိုလည်းဆန့်ကျင်တော့ရေတပ်သင်္ဘောတွေဆင်းလွတ်တာတွေလည်းရှိနေပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1905ကနေပြောထုတ်လည်နေပါရှင
် VOA American တဲ့ American အသံနေနဲ့တောက်ကြနေညဘက်သတင်းတွေကိုဆက်ကြေညာပေးနေပါတယ်ဟောင်ကောင်မှာစနေနေ့ကျရင်ဆန္ဒပြပွဲကြီးလှုပ်ဖို့စီစဉ်ထားချိန်မှာပဲထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူ3ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဆန္ဒပြပွဲတွေကတော့ခွင့်ပြုချက်မရတဲ့အတွက်စီစဉ်ထားသူတွေကဖျက်ထားပြီးသားဖြစ်ပါတယ်။ဒီမိုစစ်တိုနိုင်ငံရေးပါတီထူထောင်သူဂျော့ရှော1ကိုဇွန်လ21ရက်နေ့ကခွင့်ပြုချက်မရပဲဆန္ဒပြပွဲတစ်ခုကိုစီစဉ်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဒီကနေ့ဖမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမိုစစ်တိုပါတီဝင်နောက်တူဖြစ်တဲ့အက်ကနီရှောကိုတော့ရုပ်ရုပ်တဲတဲဖြစ်ခဲ့တဲ့စုဝေးမှုတစ်ခုကိုစီစဉ်တဲ့ခွင့်ပြုချက်မဲ့စုဝေးမှုတစ်ခုမှာတိလျက်နဲ့ပါဝင်တယ်ဆိုတာနဲ့တန်တရားနဲ့ဖန်ထားပါတယ်2014ခုနှစ်ကဟောင်ကောင်တမျိုးလုံး89ရက်ကြာရပ်ဆိုင်သွားခဲ့တဲ့ထိလုံရှာမှုကိုတည်ထားကြတဲ့ဒီမိုကရေစီအပြည့်အဝရရှိရေးတောင်းဆိုဆန္ဒပြပွဲတွေအတွင်းဂျိုရှွာဝမ်ဟာထင်ရှားတဲ့ခေါင်းဆောင်တူဖြစ်ပါတယ်သူဟာတရားရုံးကိုမထေမဲ့မြင်လုံမှုနဲ့သတင်းငါပတ်ကြာထောင်ချခဲ့သေးပြီးပြီးခဲ့တဲ့ဇွန်လကမှပြန်လွတ်လာတာပါဟောင်ကောင်လွတ်လပ်ရေးလွတ်လာတဲ့ National Party ကိုထူထောင်သူတူဖြစ်တဲ့ Andy Chan ကိုတော့အဓိကရုံးတွေမှာပါဝင်ခဲ့တဲ့ဇူလိုင်23ရက်နေ့ဆန္ဒပြပွဲတစ်ခုတွင်ရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့တန်တရားနဲ့ကြက်တာရီနေကဖမ်းဆီးခဲ့ပါတယ်။အများအားဖြင့်ငင်းကြဲတဲ့ဆန္ဒပြပွဲတွေစဖြစ်ခဲ့တဲ့ဇွန်လကလေးကဆိုရင်ရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့ဆန္ဒပြသူ900လောက်ရှိနေပါပြီခင်ဗျ
။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ယူသိမ်းလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံသားထောင်ပေါင်းများစွာဒီကနေ့ဆန္ဒပြချီးကျက်ကြပါတယ်။ပါကစ္စတန်နိုင်ငံတော်တချင်းနဲ့ကက်ရှမီးယားဒေသတချင်းတွေကိုနိုင်ငံပိုင်သတင်းဌာနကနေပြီးတော့မိုးလဲပိုင်းတို့ကထုတ်လွှင့်တဲ့အချိန်မှာတော့နိုင်ငံတော်ကမော်တော်ယာဉ်တွေမိနစ်အတော်ကြာအောင်ရပ်ထားခဲ့ကြပါတယ်။ Islamabad မြို့တော်မှာလုပ်တဲ့လူမှုစုဝေးပွဲမှာဝန်ကြီးချုပ် Imran Khan ကဒီကနေ့ဒီနေရာကနေပြီးတော့ပါလိုက်တဲ့သတင်းစကားကတော့ကက်ရှမီးယားလူမှုလွတ်လပ်မှုမရမချင်းသူတို့နဲ့အတူကျွန်တော်တို့အတူတကွရပ်တည်မယ်ဆိုတာပါပဲဆိုပြီးတော့ပြောသွားပါတယ်။အိန္ဒိယနိုင်ငံမှာမွတ်စလင်အများစုနေထိုင်တဲ့တခုတည်းသောဒေသဖြစ်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းလိုက်တာနဲ့အတူညမထွက်ရမိတ်ထုတ်ပြန်ထားသလိုဆက်သွယ်ရေးတွေကိုလည်းဖျက်တောက်ထားတာကြောင့်ကက်ရှမီးယားဒေသကတန်ပေါင်းများစွာဟာကဘာကြီးနဲ့ဆက်သွယ်ပြတ်နေပါတယ်။နိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းဝင်တွေစုစုပေါင်း4000နီးပါးအဖမ်းခံထားရတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်။ကက်ရှမီးယားဒေသမှာအခုလိုမျိုးလုပ်ရတာဟာအဲ့ဒီဒေသရဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်အတွက်ဖြစ်ပြီးတော့အားလုံးအတွက်အကျိုးရှိမှာဖြစ်စီတယ်ဆိုပြီးတော့အိန္ဒိယဆူရကတော့ကာကွယ်ပြောဆိုထားပါတယ်ခင်ဗျာ
တရုတ်နိုင်ငံဘီဂျင်းမြို့တော်ခြေဆိုင် The Wall Street Journal ကသတင်းထောက်2ရဲ့သတင်းထောက်လုတ်ပိုင်ခွေသက်တမ်းကိုအသစ်တိုးပေးဖို့တရုတ်အာဏာပိုင်တွေကညှင်းလိုက်ပါတယ်ဒါကြောင့်လဲသမရရှိချင်းဖြစ်တဲ့ Communist Party နိုင်ငံရေးအကြောင်းတောက်လျှောက်ရေးလာတဲ့သတင်းထောက်ကိုတိုင်းပြည်ကနေနှင်ထုတ်လိုက်တဲ့သဘောပါပဲ မကောင်းတဲ့ရည်ရွယ်ချက်နဲ့တရုတ်နိုင်ငံကိုထိုးနှက်တိုက်ခိုက်တဲ့တချို့ပြည်ပသတင်းတောက်တွေကိုလက်မခံဘူးလို့စင်ကာပူသတင်းတောက်ချွန်ဟန်ဝေါ်နဲ့ပတ်သက်ပြီး Facebook မေးမြန်းတဲ့မေးခွန်းကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ပြန်ဖြေပါတယ်။သမ္မတရှိရညီကိုဝန်ကွယ်ငွေမဲခွာချတာနဲ့ရာဇဝတ်ကမ်းကြီးတစ်ခုလိုတန်တရားရှိထားတဲ့အဖွဲ့အစည်းအချိတ်ဆက်ရှိနေနိုင်ပွဲအကြောင်းဩစတြေးလျရဲ့စုံစမ်းစစ်ဆေးမှုတစ်ခုနဲ့ပတ်သက်ပြီးသတင်းတောက်ဝန်ကပူးတွဲရေးသားခဲ့တာတစ်လအကြာပြီးတဲ့နောက်သူ့ရဲ့သတင်းတောက်လုပ်ပိုင်ခွင့်ကိုတည်တံ့တိုးမပေးတဲ့ကိစ္စဖြစ်လာတာပါ။ The Wall Street Journal ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Dow Jones ကုမ္ပဏီကဒီကိစ္စကိုကင်တွယ်နေတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။သတင်းတောက်ဝန်ကိုယ်တိုင်ကတော့မှတ်ချက်ပေးပြောဖို့ညှင်းခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အာဏာပိုကြီးသွားအောင်လို့တိုင်းပြည်ရဲ့အကြီးအကဲဖြစ်တဲ့ဖွဲ့စည်းအုပ်ချုပ်ပုံမှာပြောင်းလိုက်တာကိုလွှတ်တော်ဘက်ကနေပြီးတော့အတည်ပြုပေးလိုက်ပြီလို့အစိုးရသတင်းဌာနကနေပြီးတော့ကြေညာသွားပါတယ်။တကယ်တော့ဇူလိုင်လတုန်းကမြောက်ကိုရီးယားရဲ့အခြေခံဖွဲ့စည်းပုံအုပ်ချုပ်ပုံအစ်စ်ထဲမှာကင်ဂျွန်အန်ကိုနိုင်ငံအကြီးအကဲနဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တဲ့တရားဝင်သတ်မှတ်ပေးခဲ့ပြီးအခုလိုမျိုးလွှတ်တော်ဘက်ကနေပြီးတော့ဒီကနေ့မှထပ်ပြီးတော့အတည်ပြုပေးလိုက်တာဖြစ်ပါတယ်။ကင်ဂျွန်အမ်ကိုဥပဒေအရရင်ပေးခဲ့တဲ့နိုင်ငံကူစားပြုခေါင်းဆောင်နေရာမှာနိုင်ငံရေးရာအလုံးအတွက်တူတူသောအကြီးအကဲဖြစ်တဲ့အာနာတူပေးလိုက်တာဖြစ်တယ်လို့လွှတ်တော်အုပ်ထောက်ကိုကိုးကားပြီးတော့အစိုးရပိုင်းကစီအန်ဒီသတင်းဌာနကမလေးကကြေညာပါတယ်။အခုလိုဖွဲ့စည်းပုံအစ်စ်မှာအာနာတူပေးလိုက်တာကအမေရိကန်နဲ့ညီညာရေးသဘောတူညီချက်ရအောင်လို့ပြင်ဆင်ရေးအတွက်ရွေးတာဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညိုတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနိုင်ရိုင်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်စီးရီးပဋိပက္ခတွေဖြစ်ပြင်းထန်နေတဲ့တိုင်းရင်းသားဒေသတွေမှာညီညာရေးပေါ်ဆောင်နိုင်ဖို့ညီညာစွာလှုပ်ရှားဆောင်ရွက်နေသူတွေကိုစစ်တပ်ကမတရားဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချဖို့ကြိုးပမ်းမှုဟာညီညာရေးဖြစ်စဉ်ကိုပြပြအောင်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်မှုဖြစ်တယ်လို့တရားစွဲခံနေရတဲ့ဒီကချင်ညီညာရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်ကချင်ရေးလှုပ်ရှားသူတွေကိုရှေ့လာမဲ့သတင်းပတ်ထဲမှာစင်ပြတ်ချဖို့တရားစွဲနိုင်ရေးပုံမှန်တက်ဖို့ကြိုးပမ်းနေမှုတွေစစ်တပ်ကဆောင်ရွက်ဖို့ရှိနေချိန်မှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကချင်တိုင်းရင်းသားလက်နက်ကိုင်တပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနှစ်ရှည်လာများဖြစ်ပွားနေခဲ့ပြီးတော့အခုချိန်ထိကလည်းစစ်မီးမငြိမ်းနိုင်သေးတဲ့အနေအထားမှာတော့စစ်ဘေးဒုက္ခသည်တွေရဲ့အရေးနောက်ကချင်စစ်အတွင်းမှာလူခွေချိုးဖောက်ခံရမှုစတာတွေကိုနိုင်ငံတကာနဲ့မြန်မာပြည်သူတွေသိရှိနိုင်အောင်ငြိမ်းချမ်းစွာလှုပ်ရှားဆောင်ရွက်နေသူတချို့အခုလက်တလောမှာကိုတရားစွဲဆိုခံရအမှုရင်ဆိုင်နေရတဲ့အနေအထားဖြစ်နေတာပါပြီးခဲ့တဲ့ဇွန်လကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်တွေ့ဆုံခွင့်ရခဲ့တဲ့အချိန်ကချင်ပြည်နယ်အတွင်းကခရီးရန်ဘာသာဝင်တွေနဲ့ကချင်လူမှုကြုံနေရတဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုတင်ပြခဲ့တဲ့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်က KBC ဥက္ကဋ္ဌသိခါရော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုတမတော်ကနေဥပဒေအရတရားစွဲဆိုအရေးယူနိုင်ဖို့စူးစမ်းနေတာပါကချင်ပြည်နယ်မြကြီးနားတရားရုံးမှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကနေပြီးတော့ဒေါက်တာကလမ်ဆမ်ဆောင်အပေါ်မှာပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့အရေးယူနိုင်ရေးဥတိုင်လျှောက်ထားတဲ့အပေါ်မှာတော့လာမယ့်စက်တင်ဘာလ9ရက်နေ့မှာသူ့ကိုဘလို့ဥပဒေပုံမှန်မျိုးနဲ့ဆွဲဆိုမယ်ဆိုတာကိုတရားဝင်အကြောင်းကြားလာဖို့ရှိတယ်လို့ကချင်နှစ်ချင်းခရီးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌသိခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ဆောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်တယ်ဟိုကိုရနေ့မှာဗာဥပဒေနဲ့ဆွဲမယ်ဆိုတော့ကိုကျွန်တော်တရားရုံးမှာတည်ရမယ်။ဆိုတော့အဲ့ဒီတရားရုံးမှာဈာမသူတို့ပုံမှန်ကိုကျွန်တော်တို့ဟိုတည်မယ်ဆိုတော့အဲ့ဒီဆွဲတဲ့ပုံမှန်အပေါ်မှာကျွန်တော်တို့ကဟိုဖြည့်ရှင်းတော်ဘူးလို့ရှိတာပေါ့။
အခုလိုမျိုးတက်မတော်ဘက်ကတရားဆွဲဆိုဖို့ဆောင်ရွက်ချက်အပေါ်မှာတော့ဒေါက်တာကလမ်ဆမ်ဆောင်ကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့အားလုံးပေါ့ဒီကျွန်တော်မြန်မာပြည်ဒီလွတ်လပ်ပြီးတရားမျှတတဲ့ဟောပေါ့ဒီနိုင်ငံဖြစ်စေချင်တာပေါ့လူတိုင်းဘာသာတရားတိုင်းလည်းလွတ်လပ်လလပ်ကူးကွယ်ပြီးမှဟောပေါ့ဒီတွားချင်တာပေါ့ဆိုတော့ကျွန်တော်အနေနဲ့တော့ဒီကိစ္စကိုကျွန်တော်ဘက်ကလည်းဒီပြောဖို့ဟောအချက်လက်တွေရှိလို့ကျွန်တော်ပြောချင်ဖြစ်တာပေါ့အာကျွန်တော်ကဒီနှစ်နာစီခနဲ့ဒီဟောဆန့်ကျင်မဲ့တဲ့ဘောမျိုးနဲ့ပြောချင်မဟုတ်ပဲမဟုတ်ပဲနဲ့ဟိုတည်ဆောက်ဖို့ constructive ဆိုင်နဲ့ကျွန်တော်ဟောအပြုတဘောပုံစံနဲ့ပြောလာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တာဝန်ခံပါတယ်တာဝန်ယူရပါတယ်
လာမယ့်စက်တင်ဘာလ2ရက်နေ့မှာတော့ကချင်စစ်ရှစ်နှစ်ပြည့်တဲ့အချိန်ပ ပြည်တွင်းစစ်ရက်ဖို့နဲ့ဆစ်ဆောင်ပြည်သူတွေအရေးငြိမ်းချမ်းစွာတိုးဖို့တင်ဆက်ခဲ့တဲ့အတွက်ပုံမှန်19နဲ့မြကြီးနားရဲစခန်းမှာတရားစွဲဆိုခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူစိုင်းနုပန်နဲ့ကိုပေါလူတို့နှစ်ဦးကိုကချင်ပြည်နယ်မြကြီးနားမြို့နယ်တရားရုံးကနေအပိသက်စီရင်ချက်ချဖို့ရှိနေပါတယ်။ဒီပေါ်မှာတော့ပြည်တွင်းစစ်မီးငြိမ်းရေးနဲ့ဒုက္ခသည်တွေရဲ့အရေးငြိမ်းချမ်းစွာဆောင်ရွက်နေသူတွေကိုအခုလိုဥပဒေပုံမှန်မျိုးနဲ့တရားစွဲဆိုနေတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရည်ရွယ်ချက်ရှိရှိတမင်ပြတ်ပြားအောင်လှုပ်ဆောင်မှုအဖြစ်တရားစွဲဆိုခံထားရသူကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်နုပန်ကရှုမြင်ပါတယ
်။အခုအစိုးရဘက်ကနေငြိမ်းချမ်းရေးဆိုပြီးမှတော့ပြောနေတယ်ပေါ့နော်။ဒါပေမဲ့ဆိုတော့အတ္တကခံစမ်းစမ်းကတော့ဟိုတို့တို့ရဲ့အောင်ဆောင်ဖြစ်တယ်ပေါ့နော်။သူတို့ကိုယ်တိုင်ကိုယ်ပါမှမျိုးတရားစွဲဆိုဖို့ပြောမယ်စဉ်းစားနေရဲ့အပိုင်းကြီးကြီးရဆိုတဲ့ဟာကငြိမ်းချမ်းရေးကိုထောချောင်နေတဲ့အချိန်တွေမှာဒီမျိုးပုံငြိမ်းချမ်းအောင်ပုံမလုပ်နေရလို့တို့တို့ကမြင်တယ်ပေါ့နော်။ဒီပါဒီပုံမှာအဓိကတော့တို့တို့ကတော့ကိုယ်တိုင်ကလက်တာနဲ့ကိုယ့်ရဲ့ခရီးချက်နဲ့ဟိုလှုပ်ဆောင်နေတဲ့အပိုင်းရှိနေတဲ့ကြောင့်တို့တို့ဘက်ကနေဘာပဲဖြစ်ဖြစ်တို့တို့ကခံနေပေါ့နော်။ဟိုအဲ့ဆိုင်ရအနာပိုင်းကနေဒီကိစ္စနဲ့ပတ်သက်ပြီးမှလေးလင်းနဲ့စဉ်းစားပြီးမှဆင်ခဲ့တင်တယ်လို့ပဲကျွန်တော်တို့တုံ့ပြန်နေပါတယ်ပေါ့
ဒါအပြင်စီးပရိပခတွေဖြစ်နေတဲ့ရခိုင်ရှမ်းစတဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်နွယ်မှုတွေနဲ့မတင်ကားလို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတရားမဝင်သင့်တဲ့ဆက်သွယ်မှုတွေနဲ့ဖမ်းဆီးထောင်ချနေတာရှိတယ်လို့ကျောင်းသားလူငယ်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာလည်းနိုင်ငံတော်အကြီးအကဲပြက်စီမှုငိမ့်စုစီပုံမှန်18-19နောက်ပုံမှန်66စတဲ့ပုံမှန်အသီးသီးနဲ့တရားစွဲဆိုခံနေရပြီးတော့အရသာဆွေးရလက်ထက်အကျဉ်းထောင်နေတဲ့မှာနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတဲ့အနေအထားအပေါ်မှာတော့ကုလနှင့်နိုင်ငံတကာကစိုးရိမ်မကင်းဖြစ်ကြောင်းထုတ်ဖော်ပြောဆိုနေကြခြင်းလည်းဖြစ်ပါရဲ့ရှင်
။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံမှာမြန်မာလူထုမှတချို့ဖမ်းဆီးခံရတဲ့အကြောင်းကိုပြောပြကြပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ရန်ကဟန်39လမ်းမှာဖွင့်ထားတဲ့စားသောက်ဆိုင်မှာရောက်နေတဲ့တရုတ်နိုင်ငံကလုပ်ငန်းရှင်တဦးဖြစ်တဲ့အသက်52နှစ်အရွယ်ချန်ယင်းဟန်တပ်ဖြတ်ခံရမှုနဲ့မြန်မာလူထုမှ3ဦးကိုဖမ်းဆီးလိုက်ပါတယ်။ဒီစားသောက်ဆိုင်ဝန်ထမ်းတွေဖြစ်တဲ့မြန်မာနိုင်ငံသားအမျိုးသမီး3ဦးနဲ့အမျိုးသား4ဦးကိုဗန်ထောင်လန်ရဲတပ်ဖွဲ့ကဝန်ပြီးတော့ရှာဖွေဖမ်းဆီးရမှာဩဂတ်လ30ရက်ဒီကနေ့မှာချွန်ပူရီခရိုင်ပတ္တယာမြို့မှာအခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့မှာဖွင့်ထားတဲ့စားတောက်ဆိုင်ကိုနောက်ထပ်လွှဲပြောင်းယူမဲ့တရုတ်လုပ်ငန်းရှင်တဦးနဲ့မြန်မာလူသမားတွေဟာဩဂတ်လ29ရက်နေ့ညကအချင်းများခဲ့ကြတာပါဒီနောက်မှာတော့လူသတ်မှုဖြစ်ပွားခဲ့ပါတယ်ဒီအချိန်နဲ့ပတ်သက်လို့ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
ဘန်ကောက်မြို့မှာတရုတ်ပြည်ကဖွင့်ထားတဲ့စားတောက်ဆိုင်ပေါ့နော်အဲ့မှာကျွန်တော်မြန်မာဘာသာအမျိုးသမီး3ဦးနဲ့အမျိုးသား4ဦးရှိနေတယ
်ဟုတ်
ကဲ့တော့အလုပ်ပိန်တဲ့အချိန်မှာသူတို့တွေဝိုင်းဖွဲ့ပြီးမှစားတောက်နေကြတာပေါ့စားတောက်နေတော့အတောက်စားတောက်နေတော့ကလေးတွေရဲ့ဘူသွားပြီးဟန်တာလားသူများနေလို့ကဟန်တာလားဟန်တာတဲ့ခါမှာအဲ့ဒီမှာကျွန်တော်မြန်မာအလုပ်သားတွေကနေမှဝိုင်းဝန်းမှသူကြည့်ရမယ်လေကြောင်အဲ့မှာပွဲကြီးပြီးတုံသွားတာ
လူတက်မှုဖြစ်ပွားပြီးခြင်းမှာပဲမြန်မာရှစ်ပြောက်လူသမား9ယောက်ကထွက်ပြေးတိမ်းဆောင်သွားခဲ့တာကြောင့်ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ရမှာဩဂုတ်လ30ရက်နေ့မှာတော့3ဦးကိုဖမ်းမိထားတယ်လို့လည်းဆိုပါတယ
်ဆင်းဖြစ်တဲ့ညမှာပဲကလေးတွေကဟိုသူတို့ကြောက်လန့်ပြီးမှဆင်းလုံးမှမှထွက်ပြေးတိမ်းဆောင်သွားတဲ့ကြောင့်သူရဲတပ်ဖွဲ့ကလိုက်လံမရှာဖွေနေတာပေါ့ဒါဖွေတော့အဲဒီနေ့တော့သူတို့ကဘယ်မှာသွားပြေးဆိုရှင်ဘူးဒီခရိုင်ဖတ်တရားမြို့မှာသူကကလေးတို့အားလုံးတို့အမျိုးသား၃ယောက်ကိုပဲသွားတွေ့ရဟုတ
်ကဲ့
အဲ့ဒီအမျိုးသား၃ယောက်ကိုတော့ဖမ်းဆီးပြီးမှဟိုဆက်လက်ပြီးစစ်ဆေးနေတယ်ဆို
တည်ဆုံးသူဟာတရုတ်နိုင်ငံကလုပ်ငန်းရှင်တဦးဖြစ်ပြီးစားတောက်ဆိုင်လုပ်ငန်းတွေကိုလွှဲပြောင်းယူဖို့အတွက်ဆိုင်အခြေအနေတွေကိုလေ့လာရင်းအခုလိုမျိုးမြန်မာနိုင်ငံသားတွေနဲ့စကားများရန်ဖြစ်ရာကနေတည်ဆုံးခဲ့ရတာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံသားဆိုင်ပိုင်ရှင်ကပြောပါတယ်ထွက်ပြေးတိတ်ဆောင်နေစေမြန်မာလူသမားတွေကိုတော့ရဲတပ်ဖွဲ့ကလိုက်လံရှာဖွေဖမ်းဆီးနေတဲ့အကြောင်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ချန်နေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့ American နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်။ American Democratic Party အတွင်းသမားလောင်းနေရာအတွက်နောက်ထပ်ရှင်ပြိုင်ကြမယ့်စကားစစ်ထိုးဘက်ကို September လထဲမှာကျင်းပမှာဖြစ်ပါတယ်။အရင်ရှင်ပြိုင်ပွဲနှစ်ခုမှာပါဝင်ခဲ့ကြတဲ့သူတွေတဝက်လောက်ပြုတ်သွားခဲ့ပြီးနောက်ဆုံးစကားတင်10ယောက်လောက်ရှင်ပြိုင်ကြမယ့်ဒီပွဲကိုတော့ Texas ပြည်နယ် Houston မြို့မှာ September 14ရက်နေ့မှာကျင်းပမှာပါ။ဒီပွဲမှာဘသူတွေပါဝင်ရှင်ပြိုင်ကြမလဲ Democratic Party သမားလောင်းအရွေးခံရဖို့ဒီပွဲကဘလို့အရေးပါသလဲဆိုတာတွေကို VOA သတင်းတော့ဂျင်းမလုံးပြဖို့ထားတာကိုတော့ Mark Kenview တွေကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
လူထုစစ်တမ်းတွေအရလူထုထောက်ခံမှုအများဆုံးရနေတဲ့အထူးသမ္မတဟောင်းဂျိုးဘိုင်ဒန်ဟာ
လာမယ့်တတိယအကြိမ်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရှင်ပြိုင်ပွဲမှာလည်းစည်ရင်ထိတ်ဆုံးမှရှိနေပါတယ်
။ Now we got to put the country back together again.
တိုင်းပြည်ကိုကျွန်တော်တို့ပြန်လည်စုစည်းကြပါမယ်။ Donald Trump ကိုအနိုင်ရယုံနဲ့မပြီးပါဘူး။အကြီးမားဆုံးအဟံဓာတ်တစ်ခုဖြစ်တဲ့သူ့ကိုကျွန်တော်တို့ဖယ်ရှားနိုင်မှာပါ။ဒါပေမဲ့တိုင်းပြည်ကိုညီညွတ်အောင်ပြည်သူတွေကိုပြန်လည်စုစည်းလာအောင်လည်းလုပ်ရပါမယ်။
အခုပွဲဟာမစ္စတာဘိုင်ဒန်အတွက်အဓိကပြိုင်ဘက်ဖြစ်တဲ့မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်နဲ့ပရမဆုံးချိန်ဆင်ပြင်းပေါ်မှာတွေ့ကြမယ့်ပွဲလည်းဖြစ်ပါတယ်။မစ္စစ်ဝါရန်ကတော့တိုင်းပြည်တဝန်းအပြောင်းအလဲတွေလှုပ်သွားမယ်ဆိုတဲ့ကတိနဲ့လူလူထောက်ခံမှုရလာနေသူပါ
။ We're not going to fix that with one little statute over here.
ဒီနေရာကဥပဒေတစ်ခုဟိုနေရာကစည်းကမ်းတချို့အပြောင်းအလဲလှုပ်တာလောက်ကိုကျွန်တော်တို့လုပ်မှာမဟုတ်ပါဘူး။ဖွဲ့စည်းတည်ဆောက်ပုံတစ်ခုလုံးကြီးကြီးမားမားပြောင်းလဲပြဖို့လိုနေတာပါ။ရှင်တို့ရောအပြောင်းလဲအတွက်အဆင်သင့်ဖြစ်ကြပြီလား
။မစ္စတာဘိုင်ဒန်ပြည်ရင်ဒုတိယနေရာအတွက်မစ္စစ်ဝါရန်နဲ့အပြိုင်ဖြစ်နေသူကတော့ဗမောက်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ပါ
။ We're not talking about utopia. We're simply talking about a nation.
အရာရာပြည်ပြည်စုံတဲ့တိုင်းပြည်ဖြစ်ရမယ်လို့ပြောနေတာမဟုတ်ပါဘူး။ပြည်သူတွေအတွက်လူကုန်သိက္ခာနဲ့လူညုံမှုရှိတဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဒါလို့ဖြစ်လာအောင်အတူလက်တွဲလှုပ်သွားကြဖို့ပြောနေတာပါ
။စက်တင်ဘာစကားစစ်တိုးပွဲမှာကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ကမလာဟဲရစ်စ်အင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝင်ဖီတ်ဘူဒီဂျက်နယူးချက်စီပြည်နယ်အထက်လွှတ်တော်အမတ်ကိုရီဘူကာတက်ဆက်စ်ပြည်နယ်အောက်လွှတ်တော်အမတ်ဟာဘက်တူအူရော့ခ်မင်နီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီကလိုဘက်ချာအိုဝင်ဝင်ကြီးဟာဟူလီယန်ကက်စထရိုနဲ့စွဦးလုပ်ငန်းရှင်အန်ဒရူးယန်တို့ပါဝင်ကြမှာပါ။ဒီပွဲမှာရှင်ပြိုင်ခွင့်မရဘဲကြံခဲ့တဲ့သူတွေအတွက်ကတော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ USA Today သတင်းဌာနကစူဇန်ပေ့ချ်ကပြောပါတယ
် With a big field like this it's hard to break through so
ဒီလိုကိုယ်စားလှယ်လောင်းတွေအများကြီးပြိုင်ကြတဲ့ပွဲမှာနေရာရဖို့တိတ်ပြီးခက်တယ်လို့လူတွေသတိပြုလာဖို့ထောက်ခံလာဖို့ကလည်းခက်ပါတယ်အခုစကားစစ်တိုးပွဲမှာမပါတော့တဲ့သူတွေအတွက်ပိုးပြီးတော့တောင်ခက်ခဲသွားနိုင်ပါတယ
်လာမယ့်ပြိုင်ပွဲအတွက်ရှင်ပြိုင်ခွင့်ဆက်မရတော့တဲ့သူတွေထဲမှာနယူးယောက်ပြည်နဲ့အထက်လွှတ်တော်အမတ်Kirsten Gillibrand brand လည်းပါပါတယ်။သူကတော့သူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုလည်းချက်ချင်းပဲရက်ပြလိုက်ပါတယ
်။ But it's important to know when it's not your time and to know how
ကိုယ်လည်းမရောက်သေးဘူးဆိုတာတီးဖို့အရေးကြီးတယ်လို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွက်တိုင်းပြည်အတွက်ကိုဘာအကောင်းဆုံးလုပ်ပေးနိုင်မလဲဆိုတာလည်းသိဖို့လိုပါတယ်ရှင့
်။ဒီစကားစစ်ထိုးပွဲတွေမှာဝင်ပြိုင်ခွင့်ရဖို့အတွက်ပိုးခက်ခဲလာတဲ့စံတမတ်ချက်တွေနဲ့ပြည့်မီဖို့ဆိုတာကတော့ဒီမိုကရက်တစ်ပါတီတွင်ရှင်ပြိုင်မှုတွေရဲ့အစပိုင်းစိန်ခေါ်မှုဖြစ်တယ်လို့ဘရူကင်းစတူဒီယိုဌာနကနိုင်ငံရေးလှိလာသုံးသက်သူဒါရယ်ဝက်စ်ကပြောပါရယ
် That field is going to start to shrink as we head into the fall and as we get closer to Iowa
ဆောင်းဦးရာသီဝင်လာပြီး Iowa ပွဲနီးလာတဲ့မြောက်ပြိုင်ပွဲဝင်အခြေအတွက်ပိုနှဲသွားတော့မှာပါကျန်တဲ့သူတချို့ကတော့အကျိတ်နဲ့ဆက်ပြီးရှင်ပြိုင်သွားရအောင်မှာပါပဲ
လာမယ့်တတိယအကြိမ်ပါတီတွင်းစကားစစ်ထိုးပွဲမှာဝင်ပြိုင်ခွင့်မရတော့တဲ့သူတွေထဲမှာတော့မွန်တနာပြည်နယ်အုပ်ချုပ်ရေးမှူး Steve Bullock ဟာဝိုင်ပြည်နယ်အောက်လွှတ်တော်အမတ် Tulsi Gabbard နဲ့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူဘီလီယနာတထေးထွန်စတိုင်ယာတို့ပါဝင်ကြပါရရှင
်။မကင်မီတို့ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ American နဲ့တရုတ်ခုံစွဲစစ်ပွဲကဒီ American အလဲသမားတွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုပြောပြပေးခြင်းပါတယ်။ American သမ္မတ Trump အစိုးရနဲ့တရုတ်နိုင်ငံသားဖြစ်ပေါ်နေတဲ့ခုံစွဲအငင်းဖောက်မှုမှာ American အလဲသမားတွေဟာကြားညံ့နေပြီးတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ကြုံရတဲ့နှစ်တစ်နှစ်လည်းဖြစ်တာကြောင့်လဲတော်တော်များများမဆက်ရသေးပဲဖြစ်နေပါတယ်။ရာသီဥတုအပြောင်းလဲကြား American ပြောင်းမှုနဲ့ပဲပိဆက်ဈေးနှုန်းတွေတည်ငြိမ်သွားပြီမဲ့လဲတရုတ်နိုင်ငံရဲ့အခွန်အသစ်တိုးမြင့်မှုတွေ American, Canada နဲ့ Mexico ကြားခုံစွဲသဘောတူညီမှုမရေမရာဖြစ်နေတာတွေပေါင်းစုံပြီးတော့ဒီလဲသမားတွေအတွက်မရေရာမှုတွေထပ်ဖြစ်လာနေတာပါ။ဒီအကြောင်းကိုတော့ VOA သတင်းတော် Kane Farabo သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Illinois ပြည်နယ်ကလဲသမား Megan Dryer တို့အဖို့ဒီနှစ်ຫນွေဦးကစိုးရိမ်စရာဖြစ်ခဲ့ပါတယ်။မိုးအဆက်မပြတ်ရွာနေတာကြောင့်သီးနှံစိုက်ပျိုးမှုနောက်ကျခဲ့တယ်လို့တချို့လဲခွင်းတွေမှာပြောင်းမှုရောပဲပိဇက်ရောမဆိုင်နိုင်ခဲ့ပါဘူ
း။ကျမတို့အနည်းဆုံး15ရာခိုင်နှုန်းလောက်ဝင်ငွေရမယ့်အပင်တွေမဆိုင်နိုင်ခဲ့ပါဘူး
။ဒါပေမဲ့ဒီကနေ့မှာတော့ Dryer တို့စိုက်ပျိုးဖို့နေကသာနေပေမဲ့လည်းလိုတာထက်ပိုနေပါတယ
် We went from too much rain. မိုးအများကြီးရွာတာကနေဇူလိုင်လရောက်တော့မိုးတစက်တောင်မှမရွာတဲ့အခြေအနေကိုရောက်သွားပါတယ
် We've had a little bit of a flash drought.
ဒီသားမှာရုတ်တရက်ချက်ချင်းကြီးမိုးခေါင်သလိုဖြစ်သွားပါတယ်ဒီတလအတွင်းမိုးရေချိန်နှစ်လက်မတောင်မရှိပါဘူ
း Reed Thompson အတွက်အပင်တွေအလုံးအချိန်မီစိုက်လိုက်နိုင်တဲ့အတွက်ကံကောင်းတယ်လို့ဆိုနိုင်ပေမဲ့သီးနှံဈေးနှုန်းကတော့မကောင်းပါဘူး
When we started planning the corn
ကျွန်တော်တို့စစိုက်တဲ့အချိန်ကလေးကဆိုရင်ပြောင်းမှုဈေးက3ဒေါ်လာကနေ3ဒေါ်လာပြား20လောက်ဈေးကျသွားပါလေ။ဘဲတွေကတော့8ဒေါ်လာအောက်ကိုရောက်နေပါပြီ
။ဒါဟာပြီးခဲ့တဲ့နှစ်က10ဒေါ်လာဈေးကနေကျသွားတာဖြစ်ပြီးအ အဓိကကတရုတ်အခွန်ကြောင့်ကြာတာလို့တောင်စင်ကပြောပါတယ်ရာသီဥတုကလယ်သမားတွေအဓိကမထိန်းချုပ်နိုင်တဲ့ကိစ္စတစ်ခုဖြစ်ပြီးအခုချိန်မှာတော့မုန်တိုင်းမိုးတိမ်တွေရောက်လာတဲ့အတွက်တက်တာရရသလိုမျောလင်းချက်တွေလည်းပြန်ရှိလာပါပြီဒါပေမဲ့လည်းကုန်သွယ်ရေးမူဝါဒကိုဆုံးဖြတ်နိုင်တဲ့နိုင်ငံရေးလေတွေကတော့အမေရိကန်လယ်သမားတွေအတွက်အခြေအနေမကောင်းလှပါဘူး
When you're faced with that situation
ဒီလိုအခြေအနေမျိုးကြုံရပြီဆိုရင်ထွက်နှုန်းအတွက်အန္တရာယ်ရှိလာပါတယ်နောက်ပြီးကုန်သွယ်မဲ့ခွင့်ရင်းနဲ့ဝယ်မဲ့သူတွေကထွက်ပြေးကုန်ပါပြီဒါဟာတကယ်စိတ်ညစ်စရာပါပဲစိုးရင်စရာလည်းကောင်းပါတယ
် Our farmers are
ကျွန်တော်တို့လယ်သမားတွေအတွက်စိတ်ညစ်စရာတွေကြီးပါပဲ
Illinois လယ်သမားအဖွဲ့က Mike Doherty ကအကြီးတန်းစီးပွားရေးအရာရှိတဦးဖြစ်ပြီးဒီအချိန်မှာကောင်းတာလေးတွေရှိပါတယ်လို့ပြောပါတယ်
There were purchases just in the last 2 days.
ပြီးကနှစ်လောက်ကပဲတရုတ်ကပဲပီဆက်တွေဝယ်သွားပါသေးတယ်
။ဒါပေမဲ့လည်းတရုတ်ကအမေရိကန်ပဲပီဆက်တွေကိုတပိတ်မှောက်ဖို့ဆက်လက်ချိန်းချောင်းနေသလိုအသားတို့ဖို့ပဲပီဆက်အဓိကစားတဲ့တရုတ်ပြည်ကဝက်တွေမှလည်းဝက်တုပ်ကွေးဖြစ်နေတာပါ။နောက်ပြီးရာသီဥတုကလည်းမမှန်တဲ့အတွက်အမေရိကန်လယ်သမားတွေအတွက်အခက်အခဲတွေကတော့ပေါင်းစုံလာနေတာပါ။
No matter where you drive, you run into fields with stunted.
ဘယ်နေရာပဲသွားကြည့်ကြည့်ရောပြောင်းမင်တွေပဲပီဆက်တွေသေးကွေးပြီးတော့ညှက်နေတာကိုတွေ့ရမှာပါ။ဒါတွေဟာအထွတ်နှုံးကောင်းမှာမဟုတ်ပါဘူး။တကယ်လို့အေးအေးဆော့ဆော့ဝင်လို့ရှင်ဒါမှမဟုတ်တခြားအကြောင်းတစ်ခုခုဖြစ်ရင်တော့အထွတ်နှုံးတွေကဒီထက်ရော့ကျဖို့ရှိနေပါတယ်
။ပထမဦးဆုံးအေးအေးတက်ဝင်မလာခင်သူ့အပင်တွေကဘလောက်ရနိုင်မလဲဆိုတာကိုအခုချိန်မှာအဓိကစိုးရိမ်နေတယ်လို့ Dryer ကပြောပါတယ်။
We're still a little nervous.
အေးတဲ့မဝင်ခင်ဒီအပင်တွေရင့်မဲ့ပါမလားဆိုတာနည်းနည်းစိုးရိမ်ပါတယ
်။အဲ့ဒီအချိန်ရောက်ရင်တော့တရုတ်နဲ့ကုန်သွယ်ရေးကနှွေးနှွေးထွေးထွေးရှိမယ်လို့မျှော်လင့်ပြီးဒါမှသာရာသီဥတုမကောင်းပေမဲ့လည်းလယ်သမားတွေရိတ်သိမ်းခဲ့သမျှစီးနံနေအတွက်ဈေးကောင်းရမယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
။ကိုငင်းညံပြောသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဇင်မာဝေနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးကြပါမယ်။ဇင်မာဝေနိုင်ငံရဲ့စီးပွားရေးအခြေအနေဆိုးဝါးကျဆင်းလာနေတာကရမြောက်သေးတဲ့ကလေးနဲ့လူငယ်တွေကိုမလုံမဖြစ်အလုံးလုံးကြတဲ့အခြေအနေကိုစိုက်လာစေပါတယ်။အခုဆိုရင်မိသားစုစောင့်နေရေးအတွက်လမ်းပေါ်မှာပြန်ကျဈေးရောက်နေကြတဲ့ကလေးတွေပုံပြီးတော့များလာနေတဲ့အကြောင်းကလေးငယ်အခွင့်အရေးလှူရှားသူတွေကပြောနေကြပါတယ်။ဇင်မာဝေနိုင်ငံ Harare ကနေပြီးတော့ Columbus Mahonga ပြည်ပို့ထားတဲ့သတင်းလောက်ကိုမောက်ခွန်ညိုကပြောပြပေးမှာဖြစ်ပါတယ်ဗျာ။
အသက်16နှစ်အရွယ်မင်းကလေးရှုနာဟာလွန်ခဲ့တဲ့2နှစ်သူ့အမေဆုံးသွားပြီးကလေးကကြောင်းထွက်ပြီးတော့ပြန်ကျဈေးရောင်းနေရပြီးတော့သူ့ရဲ့တနေ့တာဝင်ငွေကတော့အမေရိကန်5ဒေါ်လာလောက်ပဲရပါတယ်။သူ့ဈေးရောင်းနာနဲ့ပတ်သက်လို့ရှုနာကအခုလိုပြောပါတယ်
။တွန်ကြီးတို့ဝင်ရွာကနားကအခုဆွတ်တော့ကြည့်ကြရပါ
ဘူး။ I do not want to sell stuff here, but I feel like not force my dad to pay my school fees as he's no longer
ဒီလိုနေရာမှာဘယ်ဈေးရောင်းခြင်းပါမလဲ။ဒါပေမဲ့ကျမចောင်းစီအတွက်အလုတ်လက်မဲ့ဖြစ်နေတဲ့အဖေကိုတာဝန်မပူစေချင်ဘူးအခုတောင်မှမောင်လေးအတွက်ចောင်းစီကိုအဖေမပေးနိုင်လို့ကျမကပေးနေရတာမောင်လေးကိုတော့ထွန်းထွန်းပေါက်ပေါက်ဖြစ်စေချင်ပါတယ်ဇင်ဘာဝေရဲ့ចမ်းမာရေးနဲ့ကလေးငယ်ဆိုင်ရာဝင်ကြီး OBDIA မိုယာကအစိုးရအနေနဲ့ UNICEF လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့နဲ့ Childline လို့မရှိနွမ်းပါတဲ့ကလေးတွေကိုအကူအညီပေးနေတဲ့အဖွဲ့တွေလိုမျိုးနဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောပါတယ်Childline အဖွဲ့ဝင်တဦးကဇင်ဘာဝေရဲ့စီးပွားရေးထိုးကျနေတာကြောင့်အလုပ်လုပ်ရတဲ့ကလေးတွေပိုများလာနေစေတယ်လို့ပြောပါတယ
် But now with the economic challenge you can imagine in one community where a child has to go and sell maputi for instance and they don't bring back any
စီးပွားရေးမပြေလည်တဲ့အင်အောင်စုကကလေးဟာပြောင်းဘူးလော်လို့စားစရာတစ်ခုခုကိုထွက်ရောက်ရပါတယ်မိဘတွေကဈေးရောင်းပြီးပိတ်ဆံပါလာတဲ့ကလေးကိုမှအစာကျွေးပါတယ်တကယ်လို့ဈေးဥတောင်မပေါက်တဲ့ညီမျိုးစုစားဖို့တောက်ဖို့ဘယ်လိုလုပ်ကြမလဲဒါကြောင့်ကျမတို့ကမိဘတွေကိုတွေ့ပြီးကလေးတွေကိုဒီလိုအစာအစာမကျွေးဘဲအပြစ်ပေးတဲ့ညီမျိုးမလုပ်တင်ဘူးဆိုတာကိုပြောပြနေကြရပါတယ်အခုဆိုရင်ဇင်ဘာဘွေမှာကြောင်းတက်နိုင်တဲ့ကလေးအရေအတွက်အတော်ကြီးနေလာနေပါတယ်အသက်12နှစ်အရွယ်ကြောင်းနေနေစဲမောင်လေးနဲ့အလုံးမရှိတဲ့အဖေကိုထောက်ပံ့နေရတဲ့ရှိုနာလိုကလေးတွေကဇင်ဘာဘွေမှာအများကြီးဖြစ်နေပါတယ်ရှင
်ဇင်ဘာဘွေနိုင်ငံစီးပွားရေးကျဆင်းနေမှုကြောင့်လူငယ်တွေမဖြစ်မနေအလုံးလုံးလာနေရတဲ့အခြေအနေကိုမအခွန်ကြီးပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့
လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂတ်လ30ရက်တောက်ချာနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေစက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညပိုင်းအစီအစဉ်လေးထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူ
အာကာသယာဉ်မူဖြစ်ချင်တဲ့လူရွေးချယ်တဲ့အခါကြလို့ရှိရင်အခြေခံလိုအပ်ချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ဟိုအင်ဂျင်နီယာရင်းပွဲရရမယ်ဘိုင်ယိုလော်ဂျီပေါ့နော်ဇီဝဗေဒ
ဒေါက်ခင်မျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထက်ကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ရအမျိုးသမီးကဏ္ဍမှာတော့အမျိုးသမီးများတန်းတူအခွင့်အရေးနည်းနဲ့ပတ်သက်ပြီးတော့ပြောပြဖို့ရှိပါတယ်အမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့အတွက်အမျိုးသမီးရေလှုံ့ဆော်နေတဲ့ American Outlook အမှတ် Bella Abzug ရဲ့ဒီဂျိုးပန်းမှုတွေနဲ့ပတ်သက်ပြီးတော့ဒေါ်လာသန်းကဒီတစ်ပတ်ရအမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါတယ်ခင်ဗျာCause it only serves to make me more determined to achieve my final goal. This decade has to be a 50-50 decade. ဒီရစုပါကျမအခုရေ50စီစတူရတဲ့ရစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ပွဲလွန်လေးပြီဖြစ်တဲ့ New York Democrat အောက်လွှတ်တော်မှ Bella Abzug ပဲဖြစ်ပါတယ်။အမျိုးသမီးရေလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှ Bella Abzug ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်လ26ရက်နေ့ကို Women's Equality Day အမျိုးသမီးများတန်းတူခွင့်ရည်နေ့ဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်။ဩဂုတ်လ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ရှိကမ္ဘာပေါ်မှာပထမဦးဆုံးအမျိုးသမီးအခွင့်အရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ့်မှတ်နေကြောင်းလည်းဖြစ်ပါတယ်။1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့အမျိုးသမီးများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူ Bella Abzug ဟာရှီနေတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။သူအနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှဥယျာဉ်တရားအနည်းအမျိုးသမီးဥယျာဉ်ရာကဘယ်လောက်ရှိပါလဲဆိုတာကို Bella Abzug ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators.
အထက်လွှတ်တော်မှတရားအနည်းအမျိုးသမီးတဦးမှမရှိပါဘူး။ဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးနှစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ Bella Abzug ကပြောသွားတာဖြစ်ပါတယ်အခုလက်ရှိမှာတော့အမေရိကန်ထက်နဲ့အောက်လွှတ်တော်နှစ်ရပ်တို့မှာနေရာပေါင်း935နေရာရှိတဲ့နဲ့23.9%ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ကြပါတယ်ထက်လွှတ်တော်မှာအမျိုးသမီးအရေအတွက်ဟာ25ဦးရှိပြီး25ရာခိုင်နှုန်းရှိကအောက်လွှတ်တော်မှာတော့မြို့သမီးမအရေးအတွက်ဟာ102ဦးရှိပြီး 23.4% ခန့်နှုန်းရှိတာဖြစ်ပါတယ်။အောက်လွှတ်တော်အမတ် Bella Abzug ဟာမြို့သမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုံ့ဆော်ခဲ့ရမှာတတ်တည်ရှိရှိအပေါင်းအရင်းတန်တန်နဲ့ပြောကြားခဲ့တာတွေနဲ့အမတ်တရတွေအများကြီးရှိပါတယ်။တခုကတော့
A woman's movement is a movement of all women. And fundamental
မြို့သမီးလှုပ်ရှားမှုဟာအမျိုးသမီးအလုံးကိုကုစားပြုတာဖြစ်ပါတယ်။မြို့သမီးလှုပ်ရှားမှုမှာအရေးကြီးတာကအမျိုးသမီးအလုံးတစုတစည်းတည်းထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြေရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
A It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ကျမတို့ရဲ့မျက်မှောက်ကာလအတွက်သာမဟုတ်ပါဘူး။အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒီကနေ့ကျမတို့စုဝေးတာဟာအနာဂတ်ဘဝရှိရေးအတွက်ဖြစ်ပါတယ်။ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့သားသမီးတွေသားသမီးတွေရဲ့အတိုင်းအဝန်းတွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါတယ်လို့ Ballet Upset ကမြို့သမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေဒီပဲကိုဖော်ဆောင်သွားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှ Ballet Upset တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လည်းကျမတန်းတူအခွင့်အရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီးဖြစ်ပါတယ်။အမေရိကန်မှာအမျိုးသမီးတန်းတူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NBHB လို့ထူကောက်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်တူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor ga
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American Pioneer အနေနဲ့ English Colony လက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ်ခြေတော့ပေါ်ကိုရက်တီလိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်။ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအချို့တော်ဆောင်ရွက်ကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်တူအခွေရေးကျညာစာရန်ကြီးကို Seneca Falls ကျညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆက်ရှိနဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ဂျင်ညာစာရန်ကြီးမှဝေဖန်ထားပါတယ်။
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့န နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေအကြောင်းကို
He has monopolized nearly all the profitable employments and from those she is permitted
မြတ်စွန်းကြီးမမဲအလားလားရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်မြို့သမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ကြီးညာစာတန်းကြီးမှထောက်ပြထားပါတယ်ဒါကြောင့်မို့လဲအမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လည်းကြီးညာစာတန်းကြီးမှထောက်ပြထားပါတယ်
Now, in view of this entire disfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်권တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ညာစာရန်ကြီးမှဖော်ပြထားပါအကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများဂန္ဓာကိုညှိကုံးချုပ်အပ်ပါတယ်ရှင် You can bend but never break me
cause it only serves to make me ပါစံမြို့မီကန္နာကိုဒေါ်လာအတန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီသုဒ္ဓဆောင်နယ်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ရမှာပါ။ဒီတစ်ပတ်သုဒ္ဓဆောင်နယ်အမေရိကန်တခွင်အစည်းအဝေးမှာတော့အာဖရိကနယ်ပယ်အမေရိကန်တွေရဲ့ဒဏ်သူအခွင့်အရေးရရှိဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလအတွင်းဒေါက်တာမာတင်လူသာကင်းဂျူနီယာပြောကြားခဲ့တဲ့ I have a dream ဆိုတဲ့မိန့်ခွန်းအကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
လူမဲ့လူခွေလှူရှာမှုခေါင်းဆောင်လည်းဖြစ်တားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကို Washington DC က National Mall ရေမြမှာပြောကြားခဲ့ပါတယ်။ American ပြည်အောင်စုမှအဲ့ဒီအချိန်ကလူပြည်ကြီးစိုးမှုကိုတိုက်ဖြတ်ပြီးတော့လူမဲ့ African American တွေဒန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလည်းဖြစ်ခဲ့တဲ့မိန့်ခွန်းပါ။American တလွားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2သိန်းခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပါ
They I want to say to the people of America and the nations of the world we are on the move and no wave of racism can stop us
American နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာဒန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာအမေရိကန်ပြည်ထောင်စုကအသားအရောင်ခွဲခြားမှုစံကြေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အယ်လဘားမားပြည်နယ်မွန်ဂိုမာရီမှာအသားအရောင်ရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တီးခြားခွဲစည်းစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးရေးလှုပ်ရှားတောင်းဆိုမှုနဲ့ဖျက်သိမ်းစေခဲ့ပြီးလူမဲအာဖရိကန်အမေရိကန်တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်။ဒါပေမဲ့ညဉ့်ဉန်းစွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်။ဒေါက်တာကင်းရဲ့ရင်းနှီးတဲ့ငယ်ချင်းပြည်သူခွင့်ရလှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါရယ်
။ He taught us that our job was to redeem the soul of America.
လူမျိုးခွဲခြားမှုစင်ရမော်ဒယ်မှုစစ်ပွဲစတဲ့မကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ကကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်။အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့တန်းတူညီမြခွင့်ရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီး Washington DC က National Mall မှာလူတွေတိုင်းနဲ့ချီတက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုမှာလူငယ်တဦးအနေနဲ့ပါဝင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ
် There were many young people young men up in the trees
လင်ကုန်းအထိမ်းအမတ်စာဦးကနေကြည့်လိုက်မယ်ဆိုရင်လူတွေတိတ်နဲ့ချီတွေ့ရပါတယ်လူငယ်တော်များများကိုလည်းတွေ့ရပြီးတချို့တွေကဒီရှေ့ကိုမြင်ရဖို့တစ်ပင်တွေပေါ်ကနေတက်ကြည့်နေတာကိုတွေ့ရပါတယ
်ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကိုပြောကြားခဲ့ပါတယ်
I have a dream. My four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream.
ကျွန်တော်ရဲ့ကလေးလေးယောက်ဟာ တနေ့နေ့ကျရင်သူတို့ရဲ့အသားရောင်အပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည့်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ်
။ဒီမိန်ကိုဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ John Lewis ကပြောပါတယ်
။ When we arrive at the steps of the Lincoln Memorial
ငင်းကုန်းအထိမ်းအဆောက်က Marble ကြောက်ပြားခင်းထားတဲ့လက်ကလေးတွေပေါ်ကနေရက်ပြီးပြောတဲ့မိန်ကုန်းနဲ့မှာဒီကနေ့ကျွန်တော်အိမ်မက်တစ်ခုမက်ပါတယ်ဆိုတဲ့မိန်ကုန်းဟာအမေရိကန်အိမ်မက်တွေရဲ့မြစ်ဖြားခံရဖြစ်လာတာကိုကျွန်တော်မှတ်မိနေပါတယ်။
လူခွေလှူရှာသူဂျူလီယန်ဘုန်းကလည်းဝါရှင်တန်ကချီတက်ပွဲမှာပါဝင်ခဲ့သူပ
ါ This was the single most important demonstration that black people and their white supporters
ပြည်သူ့အခွင့်အရေးနဲ့ပတ်သက်ပြီးလူမဲတွေနဲ့သူတို့ကိုထောက်ခံတဲ့လူပြည်တွေရဲ့အရေးအပါဆုံးဆန္ဒပြပွဲကြီးပါဒီလိုကြီးကျယ်တဲ့ဆန္ဒပြချီတက်ပွဲမျိုးဘယ်တော့မှမရှိခဲ့ဘူးတာကြောင့်ဒီချီတက်ပွဲမှာပါဝင်ခဲ့ရတဲ့အတွက်အရန်ကျေနပ်ခဲ့ရပါတယ
်ဒီချီတက်ပွဲကိုလာကြသူတွေထဲမှာလူပြည်တွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နှီးကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ
် When all of God's children, black men and white men, Jews and Gentiles, Protestants and Catholics will be able to join hands
and ပြည်သူကင်းရဲ့ရင်သွေးတွေဖြစ်တဲ့လူပြူလူမဲ Jew, Catholic, Protestant အားလုံးဟာမိဂရုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှလွတ်လပ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်တီးဆိုးနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်
။ဒီမိန်ကွန်းဟာတောင်ပိုင်းပြည်နယ်တွေကအသားရောင်ခွဲခြားမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေတနိုင်ငံလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်။1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ။ဒါအပြင်ဒီဥပဒေအရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့လည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုတင်းပြစ်ကျက်ပြစ်မခံစားရဘူးလို့လဲသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်ဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနက်စီပြည်နယ်မက်ဖစ်မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာအသက်39နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူမကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ်
။ And I've seen the promised land. I may not get there with you. But I want you to know tonight that we
as a people will get there.
တန်တူညီမအခွင့်အရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပါမယ်။အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်အရေးတွေရမယ်ဆိုတော့ကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ်
။ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ဘရိုက်အိုဘားမားဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ
။My four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ကုလားဆောင်လေအမေရိကန်တခွင်စီစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့ဒီကနေ့ညရဲ့နောက်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒေါက်ခင်မျိုးသက်ကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
လာဘော်ကိုလူသားတွေခြေချနိုင်ကြတာနှစ်90ပြည့်သွားချိန်မှာပဲအမေရိကန်ကလာဘော်ကိုနောက်9နှစ်မှာပြန်ပြီးခြေချဖို့အတွက်စီစဉ်နေတယ်လို့အခုရက်ပို့ပြီးလူသားတွေအာကာသာရဲတော့ရောက်စူးစမ်းဖို့ပါလုပ်နေတာပါဒီလိုချိန်မှာအာကာသာရဲတွားဖို့အတွက်အာကာသာရင်မှုဖြစ်ချင်တဲ့ဆိုရင်ဘာတွေလိုအပ်တယ်ဆိုတာကို NASA American အာကာသာစူးစမ်းရေးဌာနက သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါအာကာသယဉ်မှုဖြစ်ချင်သူကိုနေခြင်းညာခြင်းအာကာသယဉ်မှုဖြစ်လာအောင်တော့လုံမပေးနိုင်ပါဘူးလိုအပ်တဲ့အရေးချင်းရှိလာအောင်ပညာနဲ့အတွေ့အကြုံကိုနှစ်ပေါင်းများစွာစီးပူရပါတယ် ESA ဥရောပအာကာသအေဂျင်စီဂျပန်က JAEA ကနေဒါက CSA ရုရှားက RFSA နဲ့တရုတ်က CNSA အာကာသစခန်းတွေမှာရှိတဲ့အာကာသယဉ်မှုတွေပါဝင်ကမ္ဘာတစ်လွှာအာကာသယဉ်မှုတယောက်ဖြစ်ဖို့အတွက်အခြေခံလိုအပ်ချက်တွေကဘာပါလဲ
အာကာသယဉ်မှုဖြစ်ချင်တဲ့လူရွေးချယ်တဲ့အခါကြလို့ရှိရင်အခြေခံလိုအပ်ချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ဟို engineering ပွဲရရမယ် biology ပေါ့နော်ဇီဝဗေဒတတ္တဗေဒနဲ့ပွဲရတဲ့လူသင်္ချာပွဲရတဲ့လူလည်းအာကာသယဉ်မှုရှောက်နိုင်ပါတယ်ဒီနိုင်ငံမှာတော်တော်များများဟာမဟာသိပ္ပံတို့ပါရဂူပွဲတွေရပြီးသားဖြစ်ကြပါတယ်အနောက်နိုင်ငံအစိုးရတော်တော်များများဆိုရင်ဒီမိဘမတတ်နိုင်ဘူးစင်ရကြပါမယ်လေအာကာသယဉ်မှုတယောက်ဖြစ်ခြင်းနဲ့ဆန္ဒရှိတဲ့ကလေးကိုဒီကလေးသာဇွဲရှိရှိစူးစမ်းရင်သူတို့အာမခံချက်ပေးပါတယ
်ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုကြည့်ရအောင်ပ
ါရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကတော့အာကာသယဉ်မှုဖြစ်ဖို့အတွက်ဆိုရှင်မျက်လုံးအားကောင်းရမယ်အယောင်ကောင်းရွေးတတ်ရမယ်နောက်မျက်မှန်တက်နိုင်တယ်ဒါပေမဲ့မျက်လုံးစက်ကူအာရုံတိတ်ကောင်းဖို့လိုပါတယ်နောက်ပြီးအကျမှန်ကြီးဘလောက်ကောင်းဖို့လဲဆိုနှလုံးသွေးခုန်နှုန်းက140နဲ့90ကျားမှာပဲရှိရမယ်နော်အရက်လည်းရှိပါသေးတယ်အရက်က9ပေ2လဲမှနေပြီးတော့6ပေ3လဲမှအတွင်းလောက်မှာပဲရှိရမယ်တိတဲ့အရန်အရက်ရှိလို့ရှိရင်အာဂတယင်ကတေးတဲ့အတွက်ဒီနေရာထိုင်ဖို့အတွက်ကလထိုင်ရအစအခက်အခဲရှိပါတယ်နောက်တစ်ခုကစိတ်ပိုင်းဆိုင်ရာတိတ်အရေးကြီးပါတယ်စိတ်ပိုင်းဆိုင်ရာပြေဝဖို့ကလည်းလိုအပ်ပါတယ်ဥပမာအားဖြင့်လာဖို့ရောက်ချင်တယ်ဆိုတဲ့စိတ်နဲ့တွားကြတာလေကိုမရောက်ဖူးတဲ့နေရာကိုတိကျင်တယ်မြင်ကျင်တယ်ဆိုရပါတော့အဲ့တော့တိကျင်စိတ်တတ်ကျင်စိတ်ကအရေးအကြီးဆုံးပဲဆိုပြီးတော့သတ်မှတ်ထားပါတယ်နော်အဖွဲအတင်းနဲ့အပေါင်းအတင်းနေနဲ့အကုန်စုပြီးအလုံးလုံးနိုင်တဲ့အရေးချင်းရှိရမယ်နောက်တစ်ခုကခေါင်းအေးအေးထားပြီးတော့စဉ်းစားနိုင်တာဖြတ်ထုတ်ညံကောင်းတဲ့လူအဲ့ဒါမျိုးကိုတိတ်ပြီးတော့လိုအပ်ပါတယ်ဒီစိတ်ပိုင်းဆိုင်ရာအတွက်လိုအပ်တဲ့အရေးချင်းတွေ
လိုအပ်တဲ့အရေးချင်းတွေပြည့်စုံသူကိုအာကာသယဉ်မှုဖြစ်ရွေးချယ်ပြီးရင်တော့သင်တန်းတွေပေးပါတယ်
ကျွန်တော်ကတော့ပြောခဲ့တဲ့အရေးအခြေအနေနဲ့ပြည့်စုံတာနဲ့ချက်ချင်းဒီအာကာသယဉ်မှုတန်းမဖြစ်သွားပါဘူး။နှစ်ပေါင်းများစွာလေ့ကျင့်ရပါတယ်။ဟောဥမာအပြင်အပြီးပြီးဆိုင်ရာအာကာသသိပ္ပံစခန်းအကြောင်းအခုဆိုလို့ရှိလို့ရှိရင်တို့တင်နန်းတက်ရပါတယ်။အဲတုန်းကတော့မတက်ခဲ့ရဘူးကောနော်။အပြီးပြီးဆိုင်ရာအာကာသသိပ္ပံစခန်းမှမရှိသေးပဲ။ဒါပေမဲ့အာကာသယဉ်ပြင်မှာထွက်အလုပ်လုပ်မယ်ဆိုလို့ရှိရင်ယဉ်ရဲ့အပြင်ထွက်လိုက်တာနဲ့လေဟာနယ်ရဲ့ရောက်သွားတယ်။ဘလို့ဒီအာကာသထဲမှာလမ်းလျှောက်တယ်ကောနော် space box ကလွယ်တဲ့အလုပ်မဟုတ်ဘူး။လမ်းပေါ်မှာလျှောက်လို့မြေကြီးကဆွဲထားတာမဟုတ်တဲ့အခါကျတော့ jet ဒုံးပြန်လေးတွေနဲ့သူကလမ်းလျှောက်ရပါတယ်ရှေ့နောက်ရွှေ့တာတို့ပါတို့ကဒါတိတ်အရေးကြီးပါတယ်ပြီးတော့အာကာသခရီးသွားနဲ့တက်ဆိုင်နဲ့အကြောင်းနေစာတွေ့လက်တွေ့လေ့လာရပါတယ်နောက်ရုပ်ပိုင်းဆိုင်ရာမှာလည်းရေငုပ်တာ military water survivor ရေထဲမှာအသက်ရှင်အောင်နေတဲ့စစ်တင်နန်းမျိုးတက်ခဲ့ရပါတယ်နောက်ဒီအာကာသယဉ်ထဲမှာပဲဖြစ်ဖြစ်ဒုံးပြန်ထဲမှာပဲလေပြီးအားချက်ချင်းရုပ်တည်းပြောင်းသွားတယ်ဆိုလို့ရှိရင်ဒီ PR နဲ့တာ PR များတာကိုခံနိုင်အောင်လေ့ကျင့်ရပါတယ် Parabolic flight လို့ခေါ်တဲ့လေမြန်ကိုရောက်တော့မိုးမျောပြန်ပြီးဆွဲအားမြဲတဲ့အခြေအနေပြီးရောက်သွားတဲ့အခါမှာလူကကဘာဆွဲအားမရှိဘဲနဲ့မျောသွားတယ်10မိနစ်2မိနစ်လောက်ပြီးတဲ့အခါအောက်ကလေမြန်ပြန်ကျပြီးတော့ပြန်ထိုးအတက်မှာဆိုလို့ရှိရင်ကဘာဆွဲအားရဲ့3စ4စလောက်ပေါ့မြင့်နဲ့ကဘာဆွဲအားအထိကိုရောက်သွားလောက်ဆွဲပြင့်သွားတဲ့အားမျိုးသူခံနိုင်ရပါတယ
်တင်းတန်းတွေမှာအောင်မြင်သူကို Mission Control နိုင်နိုင်နိုင်ထိနိုင်ဖို့စပြီးလေ့ကျင့်သင်ကြားပေးပါတယ
်။ဒီတင်တန်းနေအောင်ပြီးတော့လက်မှတ်ရပြီးရနဲ့နောက်နှစ်ကြာကြာအထိပေါ့နော်။ဒီကျွန်တော်တို့ Mission Control Center ခေါ်တဲ့ Johnson Space Flight Center Houston မှာရှိပါတယ်။အဲ့မှာဆက်ပြီးတော့ကိုကာရလေ့ကျင့်တဲ့တင်တန်းတွေရောအာကာသဒုံးပျံကြီးတစ်ခုလုံးလာဖို့ဆင်းတဲ့ဟာကိုဘယ်လိုထိန်းချုပ်လဲဆိုတဲ့ဟာကိုနှစ်နဲ့ချီပြီးတော့သင်ခဲ့ရပါတယ်။တချို့ဆိုလို့ရှိရင်ရေအောက်မှာနိုင်ပေါင်းများစွာအလုပ်လုပ်ရပါတယ်အဲ့ဒါကို neutral buoyancy laboratory လို့ခေါ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်လာပတ်တဲ့အာကာသယဉ်လေးရနေပြီးတော့မှလာပေါ်ဆင်းယဉ်ကိုပြောင်းလာပေါ်ရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသဒဲကိုရောက်သွား။ကမ္ဘာဆွဲအားတဲ့6ပုံ2ပုံပဲရှိတဲ့လာပေါ်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲဥပမာအဖြစ်ဒီအမေရိကန်အလံလေးကိုထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်။ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်။အဲ့တော့အာကာသထဲမှာတနအီလမ်းလျှောက်ဖို့အတွက်ကိုရေထဲမှာရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်။ဒါအပြင်အခုဆိုလို့ရှိရင်ကနေဒါနိုင်ငံမှာသွားပြီးတော့တင်နန်းတက်ရပါတယ်ဒီအာကာသယဉ်မှုတော်တော်များများဟာ ဘာကြောင့်လဲဆိုတော့ပြည်ဆိုင်အာဂတယင်ဆိုလို့ရှိရင်သူ့အပြင်မှာစက်ရုပ်လက်ကြီးရှိတယ် robotic army အဲ့ဒါယူအပြင်ထွက်ပြီးတော့ control လုပ်တာအတွက်ကိုသူတင်နန်းသွားတက်ရပါတယ်လေရင်မောင်းကျွမ်းကျင်မှုတင်နန်းဆိုလို့ရှိရင်စစ်တိုက်လေမြန်ဂျက်လေမြန်ကိုနိုင်တထောင်ကျော်အထိတင်နန်းတက်ခဲ့ရပါတယ်နောက်ပြီးတော့အာဂတယင်မှုတွေလေ့လာမယ်ဘာတရတွေထဲမှာဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးမြောက်အောင်လုပ်မလဲဆိုတဲ့ဟာအပြင်ဒီအာဂတယင်ဒုံမြန်ကြီးထဲမှာတကယ်ကိုမသွားခင်ပါဘူးလာစင်းရင်လို့ဟာမျိုးကိုဒီကဘာပေါ်မှာတော့တထေရတဲ့ဖြစ်အောင်လုပ်ပြီးစင်းတာတက်တာမောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ
်ဒီလိုလေ့ကျင့်မှုတွေအတော်ရပြီဆိုရင်တော့အာကာသแท้နေမှုထိုင်မှုတွေလေ့ကျင့်ရပါတယ်
အဲ့ဒါကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်တချိန်တည်းမှာပဲဘလူစားရေးတောက်ရေးတပူတပားပေါ့နော်အင်တာတုံးတာအစလုံးဝမတူတော့ပါနောက်ရေးချိုးတာပါပါတယ်နောက်ပစ္စည်းတွေနေရာတကျတိမ့်တာကင်မရာတွေတုံးတတ်အောင်ဒီ training တွေကိုပြင်းပြင်းထန်ထန်သင်ယူခဲ့ရပါတယ်ကျွန်တော်ပြီးခဲ့တဲ့တနည်းနည်းကလုပ်ခဲ့တဲ့သုတေသနဆက်စင်ပေးလိုက်တဲ့ဟာကိုအာကာသယင်ပူကသူကိုယ်တိုင်ဟိုထဲမှာသွားပြီးတော့ဒီဆက်ကိုပြန်စင်ရပါတယ်အဲ့ဆိုသူ့ကိုတည်တည်ချာချာ training ပေးလိုက်ရပါတယ်အဲ့ဒါကို mission specialist လို့ခေါ်ပါတယ်ဒီအာဂတယင်ဘူးကယင်မောင်းတိုင်ုံနဲ့မကဘူးကျွန်တော်တင်ပေးလိုက်တဲ့စက်ကိုပါသူကိုယ်တိုင်ပြန်ပြီးတော့ဟိုမှာပြန်ဆင်းဘာလို့လဲဆိုတော့တစားစီဖြုတ်ပေးလိုက်ရတာပေါ့ဘုံမှာပြန်ဆင်းပြန်တက်အဲ့လိုလုပ်ပေးရပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေတောက်ချနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်သောတာရှင်နေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့ခြင်းနဲ့သောတာရှင်နေနားဆင်လို့တဲ့ဧည့်သည်တွေတောင်းကျင်နေဆိုတော့ကျွန်တော်တို့ကိုဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တော်ဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ကျွန်တော်တို့ရဲ့ fax နံပါတ်ကတော့1239238555ဖြစ်ပါတယ်ကျွန်တော်တို့ကိုစာတိုက်ကနေတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ဖို့စာတိုက်ကြီးရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲကြီးညာပေးမှာဖြစ်ပါတယ
်ဟာရီကိန်းမွန်တိုင်းဒိုရီယန်ဟာဒီနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မွန်တိုင်းကြီးအဖြစ်အကောင်လာနိုင်တယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကဒီနေ့ထုတ်ပြန်လိုက်ပါတယ်ဒိုရီယန်ဟာရီကိန်းမွန်တိုင်းဟာဘာဟားမားစ်နိုင်ငံအနောက်မြောက်ပိုင်းကိုတနအိမ်မိုင်100ကျော်နှုန်းနဲ့ဖြတ်နေပြီးဖလိုရီဒါကျွန်းဆွယ်ကိုဒီစနေတနင်္ဂနွေနေ့ချိကက်လာချိန်မှာလဲအလွန်အလွန်အန္တရာယ်ပြင်းထန်တဲ့အစ်မဆက်ရှိဖို့များတယ်လို့ဒီဟာရီကိန်းစင်တာကထုတ်ပြန်လိုက်ပါတယ်။ဘာမဆိုရအနေနဲ့ဒီဟာရီကိန်းစောင့်ကြည့်ရေးအတွက်ထုတ်ပြန်ထားသလိုဖလိုရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်ကလည်းပြည်နယ်တစ်ခုလုံးမှာရေးပေါ်ခြင်းနဲ့ကြေညာထားပြီးဖြစ်ပါတယ်။ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့180ပြည့်အထိမ်းအမှတ်ဖြစ်ပိုလန်မှာကျင်းပမဲ့ခန်းနာတွေကိုသွားတက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖျက်သိမ်းလိုက်ပါတယ်။ကရီဘီယံဒေသကနေဖလော်ရီဒါပြည်နယ်ဘက်ကိုဥတီလာနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းအရေးအာယုံစိုက်ဖို့ဝါဆောမြို့မှာကျင်းပမဲ့ခန်းနာတွေကိုသူ့အစဒုသမ္မတမိုက်ပန့်စ်ကိုလွှတ်မယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ကမုန်တိုင်းဟာတိတ်ကိုကြီးမားပုံရှိနေတာမို့သူ့အနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုအရေးကြီးတယ်လို့ဆိုလိုက်ပါတယ်။အာကာသမှာအမေရိကန်ရဲ့စစ်ဘက်ရဲ့အဆုံးစွန်စိုးမိုးထားမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုကဲမှုစစ်ဌာနချုပ်ကိုမနေ့ကစတင်ဖွင့်လိုက်ပါတယ်။သမ္မတအိမ်ပြည်တော်နှင်းစင်ဥယျင်တဲမှာပြုလုပ်တဲ့စစ်ဌာနချုပ်အသစ်စတင်ထူထောင်တဲ့ခန္ဓာမှာသမ္မတဒေါ်နယ်ထရမ့်ကဒီနေ့အမေရိကန်နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးရေးပါမှုကိုအတိမတ်ပြုလိုက်တဲ့သမိုင်းဝင်နေ့တနေ့ဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗ
ျ။သတင်းချင်းချုပ်ကိုကိုအောင်လင်းကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နော်ဆင်လော့ဘတ်ဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုံးလင်းပြီးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.